Mr. Jim Webber Keyson ဖြတ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒီထိုင်းနိုင်ငံမှာရောက်ရှိနေတော့မှာ Mr. Webb ကဘန်ကောက်မြို့တော်မှာဒီကနေ့ညနေမှာပဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီတော့သတင်းစာရှင်းလင်းပွဲမှာဗားရီများပြောဆိုသွားပါလိမ့်။ဘန်ကောက်မြို့တော်မှာရောက်ရှိနေတဲ့ကိုသားညုံကိုပြောပြပေးပါအောင်ရှင်
။ American ထက်ထွတ်တော်မှာဂျင်ဝက်အနေနဲ့မနေ့ဖြန်မြန်မာနိုင်ငံကိုသွားမဲ့ Keyson ကိုရုတ်တရက်ဆိုလို့ဆိုင်းငံ့လိုက်တာပါ။အတိအကျချက်ကတော့ဒီမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့နျူကလ িয়ার လုပ်ငန်းပိုင်းဆိုင်ရာဆက်မှုတွေရှိနေတယ်ဆိုတဲ့စစ်ဆဲချက်တွေပေါ်လာတာကြောင့်သူအနေနဲ့ဒီအချိန်မှာသွားဖို့မသင့်လျော်ဘူးဆိုပြီးတော့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် It would be inappropriate for me to be going into Burma at this time I think it might be counterproductive
မြန်မာနိုင်ငံကိုသွားရောက်ဖို့မသင့်တော်ပါဘူးမြန်မာနိုင်ငံကိုကျွန်တော်သွားခြင်းအဖြစ်အဲ့ဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုရမှာစိုးကျိုးတွေဖြစ်လာနေပါတယ်ဒီကိစ္စတွေဟုတ်မဟုတ်ဆိုတာတော့ကျွန်တော်လည်းအတိအကျမသိပါဘူးဆိုပြီးတော့ဒီအထောက်တော်မှဂျင်ဝက်ကပြောသွားတာပါ
ဒီ Mr. Jin Wook အနေနဲ့သူထောက်ပြတဲ့အထဲမှာတော့ဒီမကြာခင်ကမြန်မာနိုင်ငံကိုသွားခဲ့တဲ့ American လက်ထောက်နိုင်ငံကြီးဝန်ကြီး Mr. Kat Kamba ကနေပြီးတော့ဒီမြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံဒီ nuclear ကိစ္စမှာဆက်ဆံမှုရှိတယ်ဆိုတဲ့ဆွဆွဲချက်ကိုတစ်ချက်ထောက်ပြပါရတယ်။နောက်တစ်ချက်ကတော့ဒီ Al Jazeera သတင်းဌာနကနေပြီးတော့ဒီဖော်ပြတဲ့အထောက်အထားတရက်ကိုသူအခုလိုသတင်းစာရှင်းလင်းပွဲမှာပြောသွားပါရ
။ Today we learned that there will be an article a series of articles following an article in Al Jazeera where an individual who is a former officer in the Burmese military is claiming that the Burmese government, the Myanmar government, whichever way you would like to say it, was proceeding forward with a nuclear program.
ဒီကိစ္စကဘယ်လောက်မှန်ကန်တယ်လဲဆိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့အခုလိုမျိုးမြန်မာအစိုးရအနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်နေရဆိုတော့ဒီဆွဆွဲချက်နှစ်ရအပေါ်မှာတော့ပြန်ပြီးတော့ဆွေးနွေးဖြေရှင်းရမှာဖြစ်တယ်ဆိုပြီးတော့ဒီ Mr. Jin Wook ကပြောသွားတာပါ။ဒါကြောင့်မို့လို့ခုနကပြောသလိုသူ့အနေနဲ့ဒီခီးစဉ်အတွင်းမှာမြန်မာနိုင်ငံနဲ့နိုင်ငံတကာနဲ့ဆွေးနွေးပြောဆိုရမှာသူရှိနေခြင်းအဖြစ်သူတွားရောက်ခြင်းအဖြစ်ဘာမှအကျိုးမရှိနိုင်ဘူးဆိုပြီးတော့ Mr. Jin Wook ကအကြောင်းပြခဲ့တာပါ။မြောက်ကိုရီးယားနိုင်ငံအနေနဲ့ဒီနျူကလ িয়ার လုပ်ငန်းတွေလုပ်ညာနဲ့ပတ်သက်လို့နိုင်ငံတကာကနေပြီးတော့ပြင်းပြထန်ထန်အရေးယူထားပါတယ်။ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့နောက်ဆုံးဆုံးဖြတ်ချက်မှာတော့မြောက်ကိုရီးယားနိုင်ငံအနေနဲ့တခြားနျူကလ িয়ার နဲ့ဒုံးလနဲ့ဆိုင်ရာဒီပညာတွေပစ္စည်းတွေကိုအခြားနိုင်ငံတွေကိုတည်ယူပို့ဆောင်တာဆက်ဆက်တာတွေမှန်တယ်ရောက်ကိုပိတ်ပင်ရေးဆိုတဲ့ဆုံးဖြတ်ချက်ပါရှိပါတယ်။ဒါကြောင့်မလို့လည်းပြီးခဲ့တဲ့ဒီ Mr. Kat Kamba ရဲ့ခီးစဉ်အတွက်မှာတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးမို့တော့ပြောခဲ့ပါတယ် Mr. Kat Kamba ကနေပြီးတော့ဒီမြန်မာနိုင်ငံလေးနဲ့ကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာဒီဆုံးဖြတ်ချက်ကိုလိုက်နာဖို့ဆိုပြီးတော့တောင်းဆိုခဲ့တာရှိပါတယ်ခင်ဗျာ။